ရွှေသတိကံဒေတာမြန်မာနိုင်ငံဘက်အချမ်းကအဓိကထွက်တဲ့စိတ်ကြွစည်းနဲ့ဘင်းပြူတွေကိုထိုင်းနိုင်ငံကတစ်ဆင့်ဩစတြေးလျနဲ့နယူးဇီလန်လိုတခြားနိုင်ငံတွေစီတရားမဝင်ဖြန့်ဖြူးနေတဲ့အထောက်အထားတွေအခိုင်အမာတွေ့ထားတယ်လို့ထိုင်းနိုင်ငံမူရစ်နေနေရေးဘျူရိုကပြောကြားလိုက်ပါတယ်။ထိုင်းဩစတြေးလျတောင်ကိုရီးယားစတဲ့နိုင်ငံတကာလေဆိပ်တွေမှာခိုးတယ်လာတဲ့မူရစ်ဆေးအမြောက်များကိုဖမ်းဆီးရခဲ့ပြီးတဲ့နောက်ထိုင်းအစိုးရကမူရစ်မောင်ခိုခိုင်းတွေကိုနှိမ်နင်းနိုင်ရေးတိုးမြင့်လှုပ်ဆောင်နေပါတယ်။ဒီအကြောင်းထိုင်းချေဆိုင်သတင်းတော်မှအေးမာကပြောပြပေးပါမယ်ခင်ဗျာ
။ထိုင်းအစိုးရကမကြခင်လပိုင်းတွေကစလို့မူရစ်ဆေးဝါးတိုက်ချက်ရေးကိုကြက်ကြက်မက်မက်လုပ်နေတာမှအခုနောက်ဆုံးရွှေတရီကန်နေမြေကထွက်တဲ့စိတ်ကြွဆေးပြား၄တန်းကျော်မစ္စဖက်တမင်းစိတ်ကြွစီ916ကီလိုဂရမ်ကိုထိုင်းနိုင်ငံမူရစ်နေနေဘူရိုကဖမ်းဆီးရမိခဲ့ပါတယ်။နိုင်ငံတကာကိုမူရစ်ဆေးဖြန့်ဖြူးနေတဲ့မူရစ်ဆေးခိုင်းသား17ယောက်ကိုဖမ်းမိခဲ့တယ်လို့လည်းထိုင်းဒုတိယရဲချုပ်မာနုမာမတ်ကသတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်။ရွှေတရီကန်ဒေသမြန်မာနိုင်ငံဘက်အချမ်းကအများဆုံးထွက်တဲ့စိတ်ကြွစီတွေနဲ့ဘင်းဘူတွေဟာထိုင်းနိုင်ငံကနေတဆင့်ဩစတြေးလျနဲ့နယူးဇီလန်လိုတခြားနိုင်ငံတွေစီတရားမဝင်ဖြန့်ဖြူးနေတဲ့အထောက်အထားတွေလည်းအခိုင်အမာရထားတယ်လို့သူကပြောပါတယ်။ထိုင်းနိုင်ငံဘန်ကောက်မြို့ကသုဝနဗူမိနိုင်ငံတကာလေဆိပ်အပါအဝင်ဩစတြေးလျနိုင်ငံ၊စစ်တနီမြို့နိုင်ငံတကာလေဆိပ်၊တန်ကိုရီးယားနိုင်ငံလေဆိပ်တွေမှာထိုင်းနိုင်ငံကနေခိုးတယ်လာတဲ့စိတ်ကြွဆေးပြားအများအများကိုမကြသေးခင်လတွေကဖမ်းမိခဲ့ပြီးတဲ့နောက်ထိုင်းနိုင်ငံကနေဆက်ချက်ကျော်မူရစ်မောက်ခိုခိုင်းတွေကိုဖြိုခွဲနိုင်ဖို့အတွက်အပူတင်းလုပ်နေတာပါ။15ရက်နေ့ကလုတ်ခဲ့တဲ့သတင်းစာရှင်းလင်းပွဲမှာတော့ဖမ်းမိတဲ့မူရစ်စီးပွားတွေဟာထိုင်းမြန်မာနေဆက်ကလာတဲ့အကြောင်းမူရစ်နိုင်ငံရဲမှူးတဦးကတော့အခုလိုပြောသွားပါဗျ။နိ
ုင်မတိကံပေါ်နဲ့မတိစစ်စီချုံခေါ်လာပြီးပေါ်နေပြီလား။တိုက်ခေါက်နေပြီဘာစီပါနဲ့သတို့ဆောင်တာမဟုတ်ပါဘူး။
မူရစ်စီးပွား၄တန်းကျော်ဟာထိုင်းမြန်မာနေဆက်မဲဆိုင်မြို့ကော့ချန်းနယ်ဇက်ကနေကားငယ်တွေနဲ့တဲဆောင်လာတာကိုဂျွန်လ23ရက်နေ့ကထဲ့ပြီးနဲ့ဓာတ်စီတိုင်တစ်ခုမှာရဲတပ်ဖွဲ့ကပိတ်ဆို့ဖမ်းဆီးခဲ့တာလို့လည်းထိုင်းဘာသာနဲ့ပြောဆိုသွားတာပါဂျွန်လ23ရက်နေ့ကတော့ထိုင်းမြန်မာနယ်ဇက်ကော့ချန်းနယ်ဇက်ကနေကားငယ်တွေနဲ့တဲဆောင်လာတဲ့စိတ်ကြွဆေးပြား၄တန်းကျော် ice လို့ခေါ်တဲ့မူရစ်ဆေးဝါးကီလိုဂရမ်900ကျော်ကိုဖမ်းမိခဲ့တာဖြစ်ပါတယ်။အဲ့ဒီ ice မူရစ်ဆေးဝါးကီလိုဂရမ်900ကျော်ဟာထိုင်းနိုင်ငံကနေတဆင့်ဟောင်ကောင်၊ဩစတြေးလျ၊နယူးဇီလန်စတဲ့တတိယနိုင်ငံတွေကမူရစ်မောင်ခိုသမားတွေစီကိုရေလန်းလေလန်းတွေကိုတုံးပြီးပို့ဆောင်မဲ့မူရစ်ဆေးတွေဖြစ်ပြီးကြားဖြတ်ဖမ်းဆီးနိုင်ခဲ့တာဆိုပြီးထိုင်းဒုတိယရဲချုပ်မာနုမာမတ်ကပြောဆိုသွားပါတယ်။ဖမ်းမိတဲ့မူရစ်ခိုင်းသားတွေကိုလည်းပြင်းထန်တဲ့ဥပဒေတွေနဲ့အရေးယူသွားမယ်လို့လည်းသူကဆိုပါတယ
်
။ထိုင်းနိုင်ငံကနေတဆင့်မူရစ်ဆေးတွေတခြားနိုင်ငံတွေစီမူရစ်မောင်ကိုကူးတယ်ရနဲ့ပတ်သက်လို့တိုင်းမူရစ်နိုင်ငံရေးဘူရိုကမြန်မာတရုတ်လာအိုကမ္ဘောဒီးယားဗီယက်နမ်စတဲ့အရှေ့နိုင်ငံတွေကတာဝန်ရှိသူတွေနဲ့လည်းပူးပေါင်းဆောင်ရွက်နေပြီးဇူလိုင်လ5ရက်နေ့မှာအွန်လိုင်းကနေဆွေးနွေးဖို့ရှိတယ်ဆိုပြီးဘန်ကောက်ပို့သတင်းစာမှာရေးသားထားပါတယ်။ထိုင်းဆိုရကတော့မူရစ်နိုင်ငံရေးတွေရှိနေပေမဲ့ထိုင်းနယ်စပ်ရှမ်းပြည်နယ်ဘက်မှာတော့မူရစ်မောင်ခိုမှုတွေမူရစ်စေဝါထုတ်လုပ်တဲ့နေရာတွေရှိနေသေးတဲ့အတွက်နယ်စပ်တွေအထိတင်သွင်းမှုတွေကလည်းရှိနေတာလို့လည်းရှမ်းသတင်းတွေမှာဖော်ပြကြပါတယ်။ထိုင်းဘက်ကတော့မူရစ်စေဝါကိုတိုက်ဖျက်မှုတွေထိထိရောက်ရောက်လုပ်နေတာတွေ့ရတယ်လို့လည်းရှမ်းသတင်းစင်ရဲ့အက်ဒီတာချုပ်ကိုဆိုင်မိန်ကအခုလိုပြောပြပါတယ်
။ဒီအမှန်တကယ်ကတော့ကျွန်တော်တို့တိုင်းပြည်ထဲစာလို့ရှိရင်တော့အများကြီးကိုထိုင်းဘက်ကတော်တော်လေးကိုတိုက်ခိုက်တယ်တော်တော်လေးကိုဒီလူငယ်တွေကြားထဲမှာတော်တော်လေးကိုဒီမူရစ်စေဝါနဲ့ပတ်သက်တဲ့ဟာတွေတော်တော်လေးကိုတိုက်ခတ်တာပေါ့နော်။အလုံနိုင်တဲ့အာဏာရှိတဲ့အဆက်အသွယ်တွေပေါ့နော်။အဲ့လောက်ပဲအနည်းငယ်ကျင်းောက်ပဲကြံနေကြံတယ်လို့လည်းကျွန်တော်တို့မြင်မိတယ်ကျွန်တော်တိုင်းပြည်နဲ့တော့တခြားစီပဲမူရစ်စေဝါတိုက်ပြတ်တဲ့နေရာမှာတော့
ထိုင်းမူရစ်နေနေအဖွဲ့အနေနဲ့ပြီးခဲ့တဲ့အော်တိုဘာလကနေဒီနေ့ဂျွန်လာတီဖမ်းမိတဲ့စိတ်ကြွဆေးပြားပေါင်း344တန်းအိုက်လို့ခေါ်တဲ့မူရစ်စေးတန်ချိန်20ဘင်းပြူတန်ချိန်2တန်ကိုလည်းဖမ်းဆီးနိုင်ခဲ့တယ်လို့လည်းထိုင်းအစိုးရကပြောဆိုသွားပါတယ်ရှင်
။မအေးမှာသတင်းပြပို့ခဲ့တာပါခနော